ဘင်္ဂလားဒေ့ရှ်အနာဂတ်ပါတီကတာဝန်ရှိသူတွေလှုပ်ကြံတက်ဖြတ်ခံရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းနယ်စပ်မြို့ကမြို့မှာရစ်တပ်ဖွဲ့ကနောက်ထပ်ဝင်ကြဒုက္ခသည်တွေကိုတောက်ချနေတာပြစ်ခတ်တက်ဖြတ်ခဲ့ပါတယ်။အဲ့ဒီနောက်မှာအဝါမီလိဂ်ပါတီလူငယ်အဖွဲ့ကယာရှီဖာရောက်ကိုတက်ဖြတ်ခဲ့တယ်လို့ရစ်တပ်ဖွဲ့ကပြောပါတယ်။အဲ့ဒီယာရှီဟာလွန်ခဲ့တဲ့လကတက်ဖြတ်ခံရတာဖြစ်ပြီးယာရှီပြစ်မှုရှိသူဝင်ကြတွေကသူ့ကိုတက်ဖြတ်ခဲ့တာဖြစ်တယ်လို့တန်လျာရှိနေကြတာပါ။ကောက်ဆက်ပဇာကရက်တဖွဲ့အကြီးကမတ်ဆစ်ခွဆိုင်ကတိုက်ဆုံးလူနှစ်ဦးဟာတနက်မြို့အနီးရက်တဖွဲ့နဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်တရားအပြင်းထန်ရရှိပြီးဆေးရုံမှာတိုက်ဆုံးသွားတာဖြစ်တယ်လို့ပြောပါတယ်။သူတို့ဟာစိုးသွမ်းရင်ကြတွေဖြစ်ပြီးလူရက်မှုပြန်ပြီးဆွဲမှုနဲ့မျိုးစေးမောက်ကုန်မှုတွေမှာပါဝင်ခဲ့သူတွေဖြစ်ကြောင်းနဲ့ဖရောက်ကိုတပ်ဖြတ်တယ်လို့ဆွဲခံနေရတယ်လို့လည်းကောက်ဆက်ပဇာကရက်တဖွဲ့အကြီးကပြောပါတယ်။အခုကအဝါမီလိဂ်ပါတီလူငယ်အဖွဲ့ကရရှိဖရောက်ကိုတပ်ဖြတ်မှုမှာပါဝင်ပတ်သက်မှုကြောင့်ရက်တဖွဲ့နဲ့အပြန်အလှန်ပစ်ခတ်ပြီးတိုက်ဆုံးသူရောဂါဒုက္ခတဲ့6ဦးထိရှိသွားပြီးAFP တရင်ရသိရပါတယ်2019ခုနှစ်အော်လုံးကဘလာဂါဆာလိုဘင်္ဂလားဒေ့ရှ်လူမျိုးရေးတပ်ဖွဲ့ရဲ့တပ်ဖြတ်မှုကြောင့်ဒေသုံးရတဲ့ဒုက္ခတဲ့အနည်းဆုံး36ဦးရှိပြီဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ဟာရိုဂျာတွေပေါ်ဥပဒေပြင်ပတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့လည်းဒုက္ခရဲ့အဖွဲ့ကဆွဆွဲထားတာပါခင်ဗျ